Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်မတ်လ31ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA American တဲ့ရဲ့မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်နေနာဆရာမဲထိတ်တဲရောက်သတင်းတွေကတော့ဆရာနာတင်လိုက်တာနှစ်လကြာမြင့်လာချိန်မှာစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ဖြိုခွေနှိမ်နှင်းနေပေမဲ့လည်းနိုင်ငံတော်မှာတော့ဆန္ဒပြသူတွေဟာလမ်းတွေပေါ်ထွက်ပြီးစစ်အာဏာရှင်ဆန့်ကျင်ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီကနေ့မှာတော့ကလေးမြို့မှာလူလူဆန္ဒပြနေချိန်တွင်ရဲလုံခြုံရေးတပ်တွေဘက်ကအရွက်ဝစ်တွေနဲ့ရောက်လာလို့ဆန္ဒပြတဲ့သူတွေဘက်ကဖမ်းဆီးလိုက်ပါတယ်။
ကျွန်တော်တို့ကလေးမျိုးတပည့်စကားကိုသူတို့ခြားလာလို့တပည့်ရောဝင်လာတော့ကျွန်တော်တို့ခင်မမနဲ့သူတို့ခင်မလာပါ။အမေလည်းတနားကြီးကောင်းတယ်တနားကြီးဝှစ်ချရခင်ဗျာ။ရက်ကိုထမ်းပါတော့သူတို့တမတ်တနားလက်ချင်တာကိုရှိရခင်ဗျာ။ဆန္ဒပြရမယ်ဝင်လာကြည့်တယ်အလုံးကိုလိုက
်ကလေးမျိုးကတူပြောပြခဲ့တာပါ။နောက်ပိုင်းမှာသတင်းအပြည့်စုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်ရွှေကူကကြောက်ကြီးရဲစခန်းကိုလည်းဒီကနေ့မနေ့အစောပိုင်းတော့ကကချင်လူမျိုးရေးတပ် KIA ကတိုက်ခိုက်ခဲ့ပါတယ်။ဒီနယ်ရည်ဒီမှာဆန္ဒပြနေရင်တေဆုံးရသူတွေရဲ့ရုပ်လောင်းတချို့ကိုစစ်တပ်နဲ့ရဲကခွဲစိတ်စစ်ဆေးဖို့လိုတဲ့ဆိုပြီးလိုက်လံသိမ်းဆည်းနေပါတယ်။မြမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာတော့ကချင်ဒေသခံပြည်သူထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုတိမ်းရှောင်ခတ်ပြေးနေရတဲ့အခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဥပဒေကြိုးဆောင်ရှေ့နေနဲ့ဆက်သွယ်မေးမြန်းချက်နောက်ပြီးတော့အိမ်ပြန်မှုမျှော်လင့်ချက်နှဲလာလို့ရိုဟင်ဂျာဒုက္ခသည်တွေကျွန်းကိုပြောင်းနေကြတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဗုဒ္ဓဘူးညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
။ CNN သတင်းဌာနရဲ့နိုင်ငံတကာရေးရာကြီးတဲ့သတင်းတော့ Clarissa Ward နဲ့ရုပ်သံသတင်းအဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအစိုးရအမျိုးသမီးတူရဲ့အိမ်စစ်တပ်လူမျိုးရေးအင်အားအများအပြားပါရင်နှန်းနဲ့လိုက်ပို့ခြင်းတွင်ပဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးဒီကန့်ကွက်ခဲ့ကြတယ်လို့အဲ့ဒီနားမှာနေထိုင်သူဒေသခံတူကအပြောအရေကိုပြောပါတယ်သူတို့ဖွဲ့စည်းလာတဲ့လက်နက်ကန်စစ်သားအများအပြားပါရင်နှန်းဖြတ်သွားတဲ့အချိန်တံပုံးဒီကြတာကိုကြားရတဲ့အကြောင်း Clarissa Ward ကလူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ် CNN သတင်းအဖွဲ့ဟာနှစ်ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးဒီကိစ္စအတွင်းမြန်မာနိုင်ငံအခြေအနေရေးရက်ကိုအပြည့်အဝသိရှိတင်ပြနိုင်မလားဆိုတာမေးဖို့ Writers တင်းဌာနက CNN ကိုဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူး။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဇက်တိုက်လုပ်နေတဲ့ကြားကပဲဒီကနေ့မှလည်းရန်ကုန်မြို့နေရာအနှံ့အပြားမှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာပြစ်ခတ်တံတွေကြားရတယ်လို့မြို့ကန်တွေက VOA ကိုပြောပေမဲ့ဒီကနေ့အထူးခက်ရှိတဲ့သတင်းတွေတော့မရပါဘူး။မန္တလေးမုံရွာမိထီလာစတဲ့တခြားမြို့ကြီးတွေအပြင်တချို့ဒေသတွေမှာဆိုကြီးရွာလိုက်ရွာရင်းမှာတပိတ်မောက်ဆန္ဒပြကြတာတွေရှိပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမလ30ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာကြောင့်တေဆုံးသူအယောက်910ကျော်ရှိပြီဖြစ်တယ်လို့အဖမ်းခံထားရသူလည်း3000ကျော်ရှိပါတယ်။တေဆုံးသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတွေလည်းပါဝင်ပြီးတခြားတေဆုံးသူအများစုကလူငယ်တွေဖြစ်ကြပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကလေးကထိန်းသိမ်းခံရတဲ့နိုင်ငံတော်အမြင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကျန်းမာရေးကောင်းမွန်ရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့ဝင်ရှိနေကြီးဦးခင်မောင်စောကပြောပါတယ
်။ By the appearance on the screen of the video, Dong Sanzi seems to be in good health.
ဗီဒီယိုထဲမှာတွေ့ရတဲ့လောက်ကတော့ဒေါအောင်ဆန်းစုကြည်ကျန်းမာရေးကောင်းမွန်ရပါတယ်။ရှေ့နေတဲ့အမှုတွေအဖြစ်အကျိုးဆောင်ရှေ့နေတဲ့တရားတွေ့ရဖို့သူကတောင်းဆိုခဲ့ပါတယ်လို့ဥက္ကမောင်စောက AFP သတင်းဌာနကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတူဖြစ်သူဒေါ်မင်းမင်းဆိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါအောင်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့တွေ့ဆုံဝင်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးရောပဲပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကရှေ့နေတဲ့လူကိုယ်တိုင်းပဲတွေ့ဆုံပြောဆိုခြင်းပြီးရဲတွေရှေ့မှာဗီဒီယိုဆက်သွယ်ရေးနဲ့ပြောဖို့သဘောမတူခဲ့ဘူးလို့ဒေါ်မင်းမင်းဆိုကလည်း Writers တင်းတနာနဲ့တယ်လီဖုန်းဆက်သွယ်ခြင်းတွင်ပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအသားအရည်ကောင်းတာတွေ့ရတယ်လို့ရှေ့နေဒေါ်မင်းမင်းဆိုကပြောပါတယ်။ဒေါအောင်ဆန်းစုကြည်ကိုပေးထားတဲ့တရားရုံးချင်းကအီဘီလာတရက်နေ့ဖြစ်ပြီးအဲ့ဒီမတိုင်ခင်တရက်မှာရှေ့နေကပြေခွင့်ရတာပါ။ဒေါအောင်ဆန်းစုကြည်စပြီးအဖမ်းခံရခြင်းကလေးကဆိုရင်ဒေါ်မင်းမင်းဆိုဟာပထမဆုံးတွေ့ခွင့်ရတဲ့ပြင်ပလူဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကဒွန်းကုံထုတ်ကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးရန်တွေတာစီကာဝေးဆိုင်ရာဥပဒေတွေနဲ့တရားစွဲဆိုထားတဲ့အပြင်ဒေါ်လာတွေရွှေတွေယူရဲဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေတယ်လို့လည်းပြောထားပါတယ်။ ဒေါ်ဆန်းစုကြည်ကိုဒေါ်လာငွေအများပြားနဲ့ရွှေတွေပေးခဲ့ရတယ်ဆိုပြီးပြောထားတဲ့စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝင်းနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ဗီဒီယိုတွေကိုလည်းစစ်ကောင်စီကပြသခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့တွေကရှိနေကြီးဦးခမောင်စောကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးဥပဒေနဲ့အညီစောင့်ရသွားမယ်လို့ပြောထားပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်ဆိုရောက်ဝန်ထမ်းတွေကအရေးပေါ်အခြေအနေမှာတာဝန်ထမ်းဆောင်မှုမလိုတဲ့ဝန်ထမ်းတွေနဲ့မိသားစုဝင်တွေပြန်ထွက်ခွာကြဖို့နိုင်ငံသားရေးဌာနကအင်္ဂါနေ့မှာညွှန်ကြားထားပါတယ်။ဒီပေါ်လာဆယ်လီယန်နေကထုတ်ပြန်ထားတဲ့ကုသဘောဆန္ဒရှိရင်ပြန်ထွက်ခွာနိုင်တယ်ဆိုတဲ့ညွှန်ကြားချက်ကိုအခုတော့ထွက်ခွာဖို့ညွှန်ကြားချက်အဖြစ်ပြောင်းလဲထုတ်ပြန်လိုက်တာပါလူခွင့်ရေးဆိုင်ရာ2020ပြည့်နှစ်အမေရိကန်နိုင်ငံသားဌာနအစိုးရကစားကိုအင်္ဂါနေ့ကထုတ်ပြန်ချိန်အတွင်းမှာလည်းနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကလူခွင့်ရေးချိုးဖောက်နေတာတွေကိုအပြင်းထန်ဆုံးပြစ်တင်ရှုတ်ချခဲ့ပါတယ
် And we continue to call on the military regime to release all those people who've been unjustly detainedStop its attacks on
civilians. But the attacks in Kenya are due to Alumu Bian Lu Bebo, Jaffa Lumu Phwezi Win Dwi, Tatin Taw Dwi, Aludama Tamaka Dwi ko Dak Khai Ni Da Yat Tan Bu, Nyun Nyun Yit Tat Dwi ga Tat Phyat Ni Da Yat Pit Pu Ne, Democracy Ni Ja Yue Kaw Tin Myaw Tha De Asu Ya Le The Ana Bian Lwe Bebo, Sit Asu Ya ko Jano Set Pi Taw So Ba De Lu, Win Yi Blinken ga Pyo Ba De. Di Kani American Shi Bai Data San Naw Jin Mon Lwe Bai Ma Ro, Kula Tamaka Lu Nyu Yi Kaung Si Ma, Myanmar A Yi Ta Ka Bi Si Wi Chin Ba Bu Shi Ba De.အဲ့ဒီမှာကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အကူအညီပေးတာကိုရပ်ဆိုင်းထားလိုက်ပြီလို့ဂျပန်နိုင်ငံသားဝန်ကြီးကကြေညာတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတချို့ကလုပ်တယ်လို့တန်ခတ်ရေးယူတာမျိုးတော့မရှိပါဘူး။ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပြီးဒီလိုအကူအညီပေးတာကိုရပ်ဆိုင်းလိုက်တာကနေရှင်းလင်းပြတ်သားတဲ့သတင်းစကားပါလိုက်တာပဲဖြစ်တယ်လို့နိုင်ငံသားဝန်ကြီးထိုရှိမီစုမိုတက်ဂီကပြောပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံအတွက်စီးပွားရေးဆိုင်ရာအကြီးအမားဆုံးကူညီထောက်ပံ့နေတဲ့နိုင်ငံဖြစ်ပါတယ်လို့ဝန်ကြီးမိုတက်ဂီကအင်္ဂါနေ့လွှတ်တော်အစည်းအဝေးတွင်ပြောသွားပါတယ်။စီးပွားရေးကူညီနဲ့ပတ်သက်ပြီးဂျပန်ကဘယ်လိုရည်တည်နေပါသလဲဆိုရင်အကူအညီအစ်စ်မပေးတော့ပါဘူး။ဒီလိုရှင်းလင်းပြတ်သားတဲ့ရည်တည်ချက်ချထားပါတယ်လို့ဝန်ကြီးမိုတက်ဂီကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်ဘယ်မူဝါဒကတကယ်ထိရောက်သလဲဆိုအဖြေကရှင်းတယ်လို့ကျွန်တော်ယူဆပါတယ်။တန်ခတ်ရေးယူတာကမှရရင်ပြတ်သားတယ်။တန်ခတ်ရေးယူတာမဟုတ်ရင်ရရင်ပြတ်သားမှုမရှိဘူးဆိုတာမျိုးကမဟုတ်ပါဘူးလို့ဝန်ကြီးမိုတက်ဂီကပြောပါတယ်။အကူအညီတွေဆိုင်းငံ့ထားတယ်ဆိုတာနောက်ထပ်အသစ်ပေးမာတွေနဲ့ပဲဆိုင်ပြီးလက်ရှိလုပ်နေတဲ့စီမံကိန်းတွေမပါဘူးလို့ဂျပန်ပြည်တွင်းသတင်းမီဒီယာတွေကပြောကြပါတယ်။ဂျပန်နိုင်ငံသားထောင်ပေါင်းများစွာနဲ့ယာနဲ့ချီတဲ့ဂျပန်ကုမ္ပဏီတွေမြန်မာနိုင်ငံမှာရှိနေတယ်လို့ယူဆထားကြပြီးဂျပန်နိုင်ငံဟာမြန်မာနိုင်ငံမှာနံပါတ်5အဆင့်အများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.19kHz 15653ည9.25kHz 11803ည9.32kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ဒူးနဲ့ညာပိုင်း VOA American တန်ရဲ့ခြေထက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းဆီယနာသိမ်းပြီးနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်ပြည်သက်ကပြန်ဖြေမြဲစွန့်ရင်ထုတ်ကုန်မှုတွေတခုနိုင်ငံတဲကပြန်ထွက်သွားပါပြီ။မြန်မာနိုင်ငံတဲကခြေလက်ဒေတာဆိုင်ရာတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေအတွက်ပြစ်စစ်အားအပြည့်အဝယာယီဖြန့်ဖြူးပေးခဲ့တဲ့ဒီ Voltelia ကုမ္ပဏီအနေနဲ့ Variety ရဲ့ဆီယနာသိမ်းပြီးနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာမတည်မငြိမ်မှုတွေကြောင့်အခုလိုပြန်ထွက်ဖို့ဆုံးဖြတ်လိုက်ကြောင်းဒီနေ့ကြေညာလိုက်ပါတယ်။2018ခုနှစ်ကတည်းကမြန်မာနိုင်ငံထဲဝင်ရောက်လုပ်ကိုင်ခဲ့တဲ့ပြင်သစ်ကုမ္ပဏီ Voltelia ကမြန်မာနိုင်ငံထဲကလက်ရှိအခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားပြီးမြန်မာ39ဦးနဲ့ Contractor လုပ်သားတွေပါဝင်ကုမ္ပဏီဝန်ထမ်း43ရဲ့လုံခြုံရေးကျန်းမာရေးတွေကောင်းမွန်သေးချာရေးအတွက်လည်းဆောင်ရွက်သွားမယ်လို့ဒီနေ့ချင်းချင်းစစ်ထဲမှာဖော်ပြခဲ့ပါတယ်။အချိန်တည်းမှာမြန်မာအကူဆက်ကူတွေရိုက်နှက်ရမှာအသုံးပြုတဲ့ကုန်ပစ္စည်းတွေကိုပို့ပေးနေတဲ့ဂျာမန်ကုမ္ပဏီ Giesecke & Devrient ကလည်းသူတို့ကုန်ပစ္စည်းတွေပေးပို့တာကိုဆိုင်းငံ့လိုက်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။ဒါအပြင်တစ်ချိန်တည်းမှာဗြိတိန်က AB စားသောက်ကုမ္ပဏီကြီးပိုင်းနဲ့ Primark Fashion အဝတ်ထည်လုပ်ငန်းကလည်းမြန်မာနိုင်ငံကနောက်ထပ်အမှားတွေကိုရပ်ဆိုင်းလိုက်ပြီးလို့ထုတ်ပြန်လိုက်ပါတယ်။အခုလိုအချိန်မှာအိန္ဒိယနိုင်ငံရဲ့အတာနီစစ်ကမ်းကုမ္ပဏီအုပ်စုကတော့မြန်မာနိုင်ငံထဲအခြေခံလူခွင့်ရေးချိုးဖောက်မှုတွေကိုကန့်ကွက်ရှုံချလိုက်ပေမဲ့မြန်မာနိုင်ငံထဲကလုပ်ငန်းတွေကိုတော့မိဖက်အဖွဲ့တွေနဲ့ဆက်လုပ်သွားမယ်လို့ဒီနေ့ပဲထုတ်ပြန်လိုက်ပါတယ်ခင်ဗျ။ပြည်ရင်ပြည်နယ်ထဲလေကြောင်းတိုက်ခိုက်မှုတွေကြောင့်ထိုင်းနိုင်ငံထဲထွက်ပြေးလာတဲ့ဒုက္ခသည်90ကျော်ဟာ ကိုယ်ဆန္ဒနဲ့ကိုမြန်မာနိုင်ငံထဲပြန်ဝင်သွားကြတယ်လို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။မြန်မာစစ်တပ်ဘက်ကလေကြောင်းတက်ခဲမှုတွေရက်တွေစက်တိုက်လွတ်လာချိန်မှာနေဆက်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ဒီဒုက္ခသည်56ဦးအနေနဲ့နေကြားတန်လွင်မြို့ကိုဆက်လက်ပြီးနဲ့ပြန်ဖြတ်ကူးဝင်သွားကြတယ်လို့ထိုင်းနေဆက်အရာရှိတွေကဒီနေ့ကြေညာချက်ထုတ်ပြောလိုက်ပါတယ်။နှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ဖြစ်အခုလိုလေကြောင်းတက်ခဲခဲ့မှုကြောင့်လူပေါင်း 9,000 လောက်သူတို့နေအိမ်တွေကနေထိုင်းဘက်ကိုထွက်ပြေးခဲ့ကြရမှာအများစုကကလေးတွေအမျိုးသမီးတွေနဲ့တက်ကြီးရွယ်တွေဖြစ်တယ်လို့ထိုင်းဒေသခံအရာရှိတွေကဆိုပါတယ်။ဒီမတိုင်ခင်ပြီးခဲ့တဲ့စနေတနင်္ဂနွေတုန်းကလည်းထိုင်းဘက်ကိုထွက်ပြေးလာခဲ့သူပေါင်း 2,300 ခန့်ဟာမြန်မာဘက်ပြန်ဝင်သွားကြပြီးနောက်ထပ်ပြန်ဝင်ဖို့သဘောတူထားသူ200ကျော်လဲထိုင်းဘက်မှာရှိနေသေးတယ်လို့ဒီအရာရှိတွေကဆက်ပြောပါတယ်။မြန်မာနိုင်ငံရဲ့အာဏာသိမ်းပြီးအရင်တုန်းကတနင်္ဂနွေလုံးပြစ်ခတ်စာချုပ် NCA လက်မှတ်ထိုးထားတဲ့ KNU ကမျိုးသားစည်းရုံးလက်နက်ကိုင်တပ်တွေအနေနဲ့မြန်မာစစ်တပ်စခန်းတချို့ကိုသိမ်းပိုက်ခဲ့ပြီးမှအခုလိုပြစ်မှတ်ထားလေကြောင်းကတိုက်ခိုက်ခံခဲ့ရတာပါခင်ဗျ။မြန်မာနိုင်ငံရဲ့မတိမငြိမ်မှုတွေကြောင့်ရှေ့ပြည်ကနေမြန်မာမွေးစေမတ်အဖန်တမီရပါစေပြားထွက်တာမြန်မာလာတယ်လို့ကုလသမဂ္ဂအေဂျင်စီတစ်ခုကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းပြီးပြောင်းလဲလာမှုအောက်မှာတိုင်းဒေသလက်နက်ကိုင်တပ်တချို့အနေနဲ့အင်အားဖြည့်ဖို့ငွေအမြန်လိုလာတာကြောင့်ဥပဒေအားနည်းတဲ့ဒီနယ်စပ်ကိုဖျက်ပြီးမွေးရစည်းဝါးတွေပိုတင်သွင်းလာတယ်လို့ကုလသမဂ္ဂမွေးရပြည့်မှုဆိုင်ရာအေဂျင်စီကမနေ့ကပြောလိုက်ပါတယ်။မြန်မာလာအိုစ်တိုင်းတရုတ်တို့နဲ့နယ်စပ်ချင်းချိတ်နေတဲ့ရွှေတရုတ်ကန်ဒေသကလက်နက်ကင်တပ်တွေနဲ့ချိတ်ဆက်ထားတဲ့မွေးရရာဇာတွေကအခုလိုမက်အဖန်တမင်ရပါမွေးရစည်းပြားတွေကိုအရှိတောင်အရှာတဝန်းစံချိန်တင်အတင်းတိုးမြှင့်ထုတ်လုပ်နေတယ်လို့ UNODC ကုလသမဂ္ဂရဲ့မွေးရစည်းဝါးနဲ့ရာဇဝတ်မှုတက်ချေရုံကဆိုလိုက်ပါတယ်။ဒီမွေးရရာဇာတွေအနေနဲ့ဓာတုပစ္စည်းတွေသုံးပြီးပိုဆွဲလန်းပိုဈေးရနိုင်တဲ့ဒီရာဘာဆေးပြားတွေထုတ်လုပ်ကနှစ်စဉ်ဝင်ငွေခန့်မှန်းခြေဒေါ်လာ80ဘီလီယံအထိရှိတဲ့မွေးရည်ဈေးကွက်ထဲကိုတင်ပို့နေကြတာပါ Variety ဆီယနာသိမ်းပြီးမြန်မာနေဆက်တချို့မှာစစ်ပွဲတွေစဖြစ်ကမြန်မာနိုင်ငံရဲ့စစ်ပွဲလုပ်ငန်းတချို့ရဆိုင်လာရခြင်းဒီတက်တွေအင်အားဖြစ်တဲ့စစ်ပွဲလုပ်ငန်းအဖြစ်အခုလိုနေဆက်ချက်ချော်မွေးရည်ဈေးတင်ပို့မှုတွေပုံများလာတာလို့ UNODC ဖွဲ့က Jeremy Douglas ကဗီဒီယိုကိုရှင်းပြပါတယ်တရုတ်မြန်မာနယ်စပ်ရွှေလီမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူမြန်မာလူမျိုး6ယောက်တွေ့ပြီးမှမြို့နေအားလုံးကိုကိုဗစ် -19 စစ်ဆေးမှုလုပ်ဖို့တရုတ်အာဏာပိုင်တွေကလှုံ့ဆော်နေပါပြီ။ယူနန်ပြည်နယ်ရွှေလီမှာဒီကိုဗစ်ပိုးတွေ့သူတွေကိုတနေ့တနေ့လာနေ့ကနေမနေ့အင်္ဂါနေ့အတွင်းအခုလိုစစ်ဆေးတွေ့ရှိခဲ့တာလို့တရုတ်ကွန်မြူနစ်ပါတီရဲ့ရွှေလီဒေသပါတီတွင်ရဲမှုဂုံယွန်ဇွန်ကအခုလိုပြောပါတယ
်။29日凌晨20時
报道一例。မတ်လ28ရက်နေ့မနေ့ကကျေကောင်ကြောက်စိမ့်ဈေးရရှိအဓိကလူစုတွေကိုပုံမှန်နျူကလ িয়ার အဆစ်စစ်ဆေးတဲ့နည်းနဲ့စစ်ဆေးခဲ့တယ်။မတ်လ29ရက်နေ့မနေ့အစောကြီး2နာရီလောက်မှာစစ်ဆေးချက်ရလက်ထွက်လာပြီးမြန်မာနိုင်ငံသားတအူးမှအခုလိုပိုးစားတွေ့ခဲ့တယ်။ဒုတိယချိန်ထက်စစ်တာမှလည်းပိုးထက်တွေ့ခဲ့တယ်လို့ပြောသွားတာပါ။အဲဒီနောက်ဒေသခံတရုတ်ရရှိတွေအနေနဲ့ဒီကြောက်စိမ့်ဈေးရှိတဲ့ဂိုမန်ဒေသအတိုင်းဝိုင်းတွေကလူအလုံးကိုချက်ချင်းကိုဗစ်ပိုးဆက်စစ်ခဲ့ပါတယ်။မနေ့မတ်လ30ရက်နေ့ည12နာရီခန့်မှာလူပေါင်း 26,000 ကိုစစ်ဆေးနိုင်ခဲ့ပြီးလူ9ဦးမှာဒီကိုဗစ်ပိုးတွေ့ရှိခဲ့ကဒီနေ့မှလည်းရက်ကွက်9ခုမှာည12နာရီမတိုင်ခင်အထိဆေးဆက်စစ်နေတယ်လို့အတွင်းမှ Gone ကဆက်ပြောပါတယ်။ဒါ့အပြင်ဒီနေ့မနေ့7နာရီအထိမှလည်းပိုးထွက်ခဲ့သူတွေနဲ့အနီးကပ်ထိတွေ့ခဲ့သူပေါင်းနောက်ထပ်319ဦးကိုလည်းခြေရာခံမိထားပြီးအသွားလာကန့်သက်ခွဲတာကရွှေလီမြို့ဝင်ထွက်ကိုလည်းမနေ့ည10နာရီတည်းကအရေးပေါ်ပစ္စည်းတည်တာကလွဲလို့ပိတ်ချကြောင်းဒေသခံအများရှိတွေကဆိုပါတယ်။
မတ်လ31ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကဆေးရနာသိန်းစန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဆေးရနာရှင်စန့်ကျင်တဲ့သူတွေကအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းတာပြစ်ခတ်တာတွေရှိနေပေမဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ဒီကနေ့ကလေးမြို့ဆန္ဒပြပွဲမှာတော့အရက်ဝစ်ရဲတပ်ဖွဲ့ဝင်၄ဦးကိုဆန္ဒပြသူတွေကဖမ်းဆီးလိုက်ပါတယ်။ရန်ကုန်ကရရှိထားတဲ့သတင်းကိုအလိမ်မာပြောပြပေးပါရှင်
။မြန်မာနိုင်ငံနဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းတာတွေပြစ်ခတ်တာတွေရှိပေမဲ့လည်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေဒီကနေ့အထိနိုင်ငံအနှံ့ရှိနေဆဲဖြစ်ပါတယ်။ကစင်ပြည်နယ်မိုးညင်းမြို့နယ်မှာတော့ဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုပြစ်ခတ်ဖြိုခွင်းတာတွေမရှိပေမဲ့မြို့ပတ်လမ်းမှာမိုင်းပေါက်ကွဲတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့မိုးညင်းမြို့ကတူကပြောပါတယ်
။မြို့ပတ်လမ်းပေါ်တော့မြို့ပတ်လမ်းတရားကိုတော့
မိုင်းပေါက်ပွဲရတော့ခဏဝါမှပွဲဝါမြို့နဲ့ဆိုရင်ဘလောက်မှမဟုတ်ပြအာဒီကျွန်တော်မြို့တဲ့မြို့အဲဒီမြို့ပြင်ထွက်လိုက်တဲ့ရောက်ပြီကောနော်မြို့ပြင်ဆက်တက္ကသိုလ်ကျောင်းရဲ့နောက်ကျောမှာပဲအော်ဒီကြတော့ဟိုမိုင်းပေါက်ပွဲရတော့ဒါဆက်ကြချင်းတော့ပါပြတယ်လေကောနော်ဥမာပြပြခတ်ကြိုက်လားပေါ့အဲ့လိုပြပြခတ်ကြိုက်ဆန်တယ်ဒါဟိုဒီကမြို့ထဲမှာဖြစ်မှရသို့ပါပေါ့ပြတဲ့ခတ်ကြိုက်ဒါအတန်အနေနဲ့ဒီတိုင်းမှာနေတော့ဒီမြို့တွေကဟိုလူနေအိမ်တွေပါလေလက်ရှိမှာဆိုတော့ဟောဟောအခုတော့အိမ်တော်များများလည်းပုံကြီးနေတော့တူးနေကြရလည်းရှိတယ်ပုံဖို့ဖို့တော့ပေါ့နော
်ဓာဖြင့်စကိုင်းဒေသကြီးကလေးမျိုးအတွင်းအရဝတ်နဲ့ရက်တက်ဖွဲ့ဝင်လေးဦးကိုပြည်သူတွေဖမ်းဆီးထားတာကြောင့်ရက်ကွက်အတွင်းအာဏာပိုင်တွေကပြစ်ခတ်နေတာတွေလည်းရှိတယ်လို့ကလေးမျိုးခံတူကပြောပါတယ်
အော်သူတို့ကကျွန်တော်တို့ဒီကျွန်တော်တို့ကလေးမျိုးတပည့်စကောင်းကိုသူတို့ခြားလာတယ်တပည့်ရောဝလာလာကျွန်တော်တို့ကမှန်းနေတူဖနာပါအမေလည်းတနာရီကောင်းတဲ့နာရီဝတ်ချောက်ခင်ဗျ။ကျကုထမ်းပါတော့သူတို့တမန်တွေလည်းပြနေတာလို့ရှိရခင်ဗျ။ဆန္ဒပြရမလို့ဒီတိုင်းအလုပ်ကိုလိုက်ပြနေရရှိတော့ခင်ဗျ။အော်ဒီနေ့တော့ဆန္ဒပြရတာတော်တော်များလာ
။ပြီးခဲ့တဲ့ရက်ပိုင်းတွေကအာနာရှင်ဆက်ကျင်သူတွေကိုအာနာပိုင်တွေဘက်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံးတန်ရာရတာတွေရှိခဲ့တဲ့မုံရွာမြို့နယ်မှာဆိုရင်လေဒီကနေ့အထိအာနာရှင်ဆက်ကျင်သူတွေများပြားနေစေဖြစ်ပြီးအနိုင်ရတဲ့အထိဆန့်ကျင်သွားမယ်လို့ဆန္ဒထုတ်ဖော်ရမှာပါဝင်နေသူတူကပြောပါတယ်။
ဟုတ်အစုံဒီအနိုင်ရတဲ့ဒီလောက်တော့ပါပါ။ဘာကြောင့်လုံးနေလဲဆိုတော့ကျွန်တော်တို့ကအနာရှင်စနစ်အောင်မှာတင်းမထူးနေမထူးနေပဲဆိုတော့အဲ့ကြတော့ကျွန်တော်တို့မှလည်းအနာဂတ်တွေအများကြီးရှိတော့အနာဂတ်တွေအတူကစီးသူအဲ့ဒီအရက်ကအစိုးရနဲ့ပဲအဆင်ပြေတော့ကြတော့စီးသူကိုကြည့်တဲ့အစိုးရနဲ့ပဲအဆင်ပြေတော့အဲ့ဒီဟာတစ်ထက်အတိရအောင်လုပ်ပါဦး
။ဒါ့အပြင်ကြားပြည်နဲ့ဒီမော်စောမျိုးနဲ့အတွင်းမှာလည်းပုံစံမျိုးမျိုးနဲ့အာနာရှင်ဆက်ကျင်တာတွေနေတိုင်းရှိနေတယ်လို့ဒေသခံတူကပြောပါရယ်
။ခဏပြရတာရှိတယ်မျိုးနဲ့အလိုက်ပဲပြရကြတယ်အဲအရောကောင်းလာတာဆိုတော့သူ့အနေဖာနဲ့ကြည့်ပါမယ်အရင်ဟိုအများကြီးလည်းမဟုတ်ဘူးနေလည်းမဟုတ်ဘူးပုံမှန်ပဲပေါ့ဒီမော့ဆိုဖက်မှာဆိုလို့ရှိရင်တော့ငားမိုင်၆မိုင်အထက်ဆက်မှာတော့အစပိုင်းတော့ရှိတယ်အင်အားသုံးဖြုတ်ခွင်းနိုင်ရှိတယ်နောက်ပိုင်းကတော့အဲ့လောက်ကြီးအများကြီးမရှိဘူးပြဟိုမနေ့ပိုင်းဆိုတော့သူဒါတပိတ်ကလုပ်တဲ့အတိုင်းပေါ့နော်ဆန္ဒပြရတယ်ရှိတယ်အာနေ့လည်းဆိုလည်းနေ့လည်းအလျောက်ဟိုဆန္ဒပြရှင်ရက်နေရကျတော့သူတို့အများကြီးတော့ဆိုက်တဲ့တပိတ်လေးတွေရှိတယ်ပြီးရင်ဖျောင်းတိုင်နဲ့ဆွကောင်းတဲ့တပိတ်လေးတွေလောက်ချရအများကြီးရှိတယ်ခုရက်ကွက်နဲ့ကိုနော
်မြန်မာနိုင်ငံမှာအာနာရှင်ဆက်ကျင်သူတွေကိုအာနာပိုင်တွေဘက်ကပြစ်ခတ်ခဲ့တာကြောင့်တည်ဆုံးသူ၂၀၀ကျော်အထိရှိနေတယ်လို့ဖမ်းဆီးခံရသူတွေလည်းထောင်ထဲချီရှိနေတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကနေ့အထိနိုင်ငံအနှံ့မှာအာနာရှင်ဆက်ကျင်လှုပ်ရှားမှုတွေလည်းအင်အားကောင်းနေစေဖြစ်ပါတယ်ရှင်
အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်မှာရဲစခန်းအထိုက်အခိုက်ခံရတဲ့အခြေအနေကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုဒီကနေ့မနက်အစောပိုင်းကကချင်လူမျိုးရေးတပ် KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စခန်းမှုထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယမ်းတွေလည်းပျောက်ဆုံးသွားခဲ့ပါတယ်ရန်ကုန်ကလာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါမယ်
ဒီကနေ့တိုက်ခိုက်ခံရတဲ့ကြောက်ကြီးကျေးရွာဟာကချင်ပြည်နယ်ရွှေကူမြို့နယ်စကိုင်းတိုင်းကတာမြို့ကြား EOD မြစ်အနီးမှာတည်ရှိတာဖြစ်ပါတယ်။ကြောက်ကြီးရွာရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်တဲ့တဲ့ရင်ကိုရွှေကူမြို့ကတူက VOE ကိုခုလိုပြောပြပါရယ
်။မနေ့က3နာရီလောက်ကိုအဲဒီကြောက်ကြီးရဲစခန်းဝင်စီးရလို့ကြားတာပဲ။တိုက်ခိုက်ကတော့အခုစခန်းမှုကတော့ပေါင်မှာတစ်ချက်လက်မှာတစ်ချက်တန်ရန်ရထားတယ်။သူရောပိုင်းတော့ကြာရတဲ့တဲ့ရင်ကတော့3ယောက်အရင်က3ယောက်ပြောင်းနေရပေါ့။ကျမ်းမစားတယောက်ကတော့ပြန်တွေ့ပြီကြည့်ပြန်တွေ့ပြီဆိုတော့အရှင်ရဲ့ပေါ့ပြန်တွေ့တယ်လက်နဲ့လည်းလက်နဲ့ဆယ်လောက်ပါသွားတယ်လို့ပြော
တယ်။တန်ရရှိတဲ့ကြောက်ကြီးစခန်းမှုကိုတော့ရှေကူမျိုးကဆေးဦးမှာကုသနေပါတယ် KIA ရဲ့ပြောရေးစခွင့်ရှိသူဗမူဤနော်ဘူးကတော့ကြောက်ကြီးရဲ့စခန်းတိုက်ခိုက်တာဟုတ်မှန်တဲ့အကြောင်းပြောပေမဲ့အသေးစိတ်အခြေအနေကိုတော့သူမသိရတဲ့အကြောင်းပြောပါတယ
်။အာတိုက်တာတော့ဒီမနေ့တိုက်တယ်ဆိုတာကတော့အောက်ခြေကသတိမိရပါတယ်ဒါပေမဲ့အသေးစိတ်အခြေအနေတရားတော့ဘာမှမပြောအဲ့ဒီခေါ်တော့မှန်ပါတယ်အော်ဒေတာခန့်တီပြောတော့မမပါဒါပေမဲ့ကျွန်တော်ကတော့ဒီကျူပြောလို့တော့မရပါဘူးကဲကျွန်တော်တို့ KI ရဲ့တက်ကတော့အဲတက်မခါ shit တော့ခံတဲ့ငင်းငါနေနေဖြစ်ပါတယ်မျိုးနေနဲ့ပြောတော့ချူဘူးသူ့တယ်တော့ကြမှာပါဟုတ်ကဲ
ဒီကနေ့လေပူတာအိုဘက်မှာတိုက်ပွဲဖြစ်တဲ့သတင်းတွေလူမှုကွန်ရက်ဆာမျက်နှာမှာပြန့်နှံ့နေတာရှိပေမဲ့အောက်ခြေကသူတို့သတင်းတက်လာတာမရှိသေးဘူးလို့ဘုံမကြီးနော်ဘူးကပြောပါတယ်သတင်းလာနေကတော့ကာမိုင်းမျိုးနဲ့အတွင်းမှာတက်မတော်နဲ့ KIA အကြတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကမိုင်းချေဆိုင်တက်မတော်ဗျူဟာကလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တရင်းလာနီကပြစ်စင်အတွက်မှာအမျိုးသမီးတူထိခိုက်ခဲ့ကြောင်းနဲ့ဒီပစ်ခတ်မှုဟာထောက်ဝိုင်းကျွာပြည်သူစစ်ကပစ်ခတ်ခဲ့တာဖြစ်ကြောင်းလဲကမိုင်းဒေသခံတူကပြောပါတယ်။လောလောဆယ်တော့ကချင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုတက်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျ။
ထကားတော့ကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းအတိုက်ခိုက်ခံရတဲ့အခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ ဆရာနာရှင်စန့်ချင်ရေးတပိတ်မောက်ဆန္ဒပြနေတဲ့သူတွေကိုလုံခြုံရေးရက်တပ်ဖွဲ့ဝင်တွေဘက်ကပြစ်ခတ်အပြီးမှာတေဆုံးသွားတဲ့ရုပ်လောင်းတွေကိုခွဲစိတ်မယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်ပြီးတော့ယူနေတဲ့ဖြစ်စဉ်တွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေပါတယ်။
မနေ့ကကချင်းပြည်နယ်မြကြီးနားမြို့ကဇာနပြသူတွေကိုလုံခြုံရေးအဖွဲ့ကပြစ်ခတ်မှုကြောင့်တေဆုံးသွားတဲ့လူငယ်တူရလောင်းကိုခွဲစိတ်မယ်ဆိုတဲ့အကြောင်းပြချက်နဲ့မနေ့ညနေပိုင်းမှာပဲစစ်တပ်ကနေယူဆောင်သွားတယ်လို့မြကြီးနားမြို့ခံသူကပြောပါတယ်။အခုစစ်ကောင်စီကပေါ့နော်သူတို့ဒီခွေးစိတ်မှုကိုပေါ့နော်မနေ့ကတော့ပြည်သူလူထုတွေနေနေတော့အလောင်းကိုတော့ဓာတ်လူတွေပေါ့ပဲပြည်သူလူထုတွေတော့အတတ်န
ก็ดีเนี่ยเดี๋ยวเราสนานใจเพื่อมาแต่เดี๋ยวนี้ก็ดีเองก็ลาบูรารอชิบาร์เลยคุณนานายมารอดีมีมินตูบอนอตุกุติชูเมสิสินรอชิบาร์เลยใช่ไหมลงจอยตาพ่อเด็กันนี่นี่จีนามิวรันบุยักกว่านี่เตยซงตูมีมินตูยาลองกูพยายามอยู่บ่เป็นนั้นสว่าเชิงจามูเดชินี่เดลุเลยนี่จีนามิวขังกับเสบียววาร์เลยอันนี้ลองกูมาเตยลูกกามาอันนี้ยังบุยักกว่ากันที่ดูเบลูเลยเชิงชอบเด็กชิบาร์เลยบ่
เยอะก็ลงกูพยายามลงไปสูเลยที่ทำมาปีตุลุชูชิ้นชอบเด็กชิบาร์เลยเนาะแล้วดูชั้นยี่เนี่ยมีเอาไปมูเซียมอยู่มาเลยปีกระไรเยอะก็ลงจงยี่พ่อก็พิการมือจ้าเตยซงตุยอ่างลองกูลงจงยี่พ่อก็อยู่สองตัวเลยพิเศษสี่แค่เดือนลุเลยมูเซียมอยู่คันดูกับสูบาร์เลยไอ้มาแล้วดูโอ้ได้ยังชิมอ่างลองไม่ยากเลยมือจ้าไอ้หัวมันก็ไม่ยากเลยดูว่าก็ไม่ยากมีชูกันได้จ้ะมันนี่ก็มูเซียมอยู่ด้วยเสียอาณาเชนสั่งยี่สันนับยาอย่างมะยันเนี่ ူမှာဆိုလို့တကြိုလိုက်ရတယ်လို့မြို့ခံတွေကဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကလည်းတနင်္လာရီတိုင်းဒေသကြီးသဝယ်မြို့မှာစန္ဒပြမှုတွင်လုံခြုံရေးအဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာရသူတွေကိုစစ်တပ်ကနေယူဆောင်သွားတဲ့ဖြစ်စဉ်ရှိခဲ့တယ်လို့လည်းသဝယ်ဒေသခံတို့ကဆိုပါတယ်။
ဖော်ဖော်ကြီးရင်းရှင်းနေဖြစ်စဉ်တခုပဲသူတို့တန်ရတဲ့လူတယောက်ကိုဆက်စီရုံပေါ်တော့ပေါ့နော်ခုနကတည်းကလည်းပေါ်တော့ပေါ့နော်ခင်ဗျအဲ့မှာကျတော့ပြန်တော့ကခွစ်စစ်ကြီးတော့အလောင်းပဲပြန်လာယူပါဆိုတော့ဒီလောင်းကတမောင်စီရုံမှာဆိုပြီးတော့ရတဲ့ဟာလည်းရှိတယ်ပေါ့နော
်ပြီးခဲ့တဲ့မလ3ရက်နေ့မန္တလေးမြို့ဆန္ဒပြပွဲတွေတွင်အသက်16နှစ်ရွယ်မကျဲစင်ဟာဥကောင်းကြည်ထိမှန်တိတ်ဆုံးတဲ့အလောင်းကိုရဲတပ်ဖွဲ့ကနေတူးဖို့ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်ဥကောင်းကြည်သိမှတည်ဆုံးခဲ့တဲ့မကျေစင်ရဲ့ရုပ်အလောင်းကိုဗကင်ထံမှခွင့်ပြုချက်တောင်းပြီးသူ့ဖို့စစ်ဆေးတာဖြစ်ပြီးထိမှန်တဲ့ကြည်စံဟာ၎င်းတို့ကြည်စံမဟုတ်ကြောင်းရဲသားဖွဲ့ကနေမလ6ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့မိသားစုဝင်တွေကတော့သူတို့သဘောထားမပါပဲတိတ်တဆိတ်သူ့ဖို့ခဲ့ခြင်းဖြစ်ကြောင်းပြောပါတယ်မလ19ရက်နေ့တုန်းကရှမ်းပြည်နယ်အောင်ပိုင်းမြို့ကတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူတွေရှိခဲ့တယ်လို့တေဆုံးသူရဲ့ရုပ်အလောင်းတချို့ကိုစစ်တပ်ကသိမ်းဆီးသွားတယ်လို့လည်းဒေသခံတွေကဆိုပါတယ်တည်ဆုံးသူတွေရဲ့အလောင်းကိုလုံခြုံရေးတပ်ဖွဲ့တွေကလည်းရယူပြီးခွဲစစ်မှုလှုပ်ဆောင်နေတဲ့ဖြစ်စဉ်ပေါ်အထွေထွေတပိတ်ခေါင်းဆောင်သူကအခုလိုသုံးသပ်ပါတယ
်ကျွန်တော်အပြင်ပြောရရင်တော့သူတို့ကတိတိနဲ့လိန်ဖို့လိုပဲကျွန်တော်ထင်နေပြဒါသူတို့တက်တဲ့တိုင်းရဆိုတာကတော့အလုံးအစိနေရပဲလေနော်သူတို့ကခွဲစိတ်ဆစ်ဆင်းနေဆစ်ဆစ်ပြီးရင်အဲ့ဒီဒဏ်ရာကသူတို့ကြည်လန်မဟုတ်ပါဘူးဆိုတော့လိန်နေလို့ပဲကျွန်တော်တို့ယူဆတယ်ဒီမှာပြည်ပြည်ရောကဒါပြည်ပြည်ရောဒီလိန်နေကြတယ်
ဖေဝါရီလဇန်ကလည်းအခုထိစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ရမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဒေသုံးသူ930ထက်မနည်းရှိနေတယ်လို့နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစီးရဲအခြေအနေကိုတင်ပြပေးကြပါတယ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာကလင်းငယ်တဦးအပါအဝင်ဒေသခံပြည်သူတချို့သေဆုံးခဲ့ရသလိုဘေးလွရာတောတောင်ဒေသကိုတင်းချောင်နေကြရတဲ့ကရင်ဒေသခံပြည်သူတွေထဲမှာကလင်းငယ်တွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့နာမကျန်းဖြစ်နေသူတွေပါပါဝင်နေပါတယ်။ဒီလိုမျိုးအသက်လူပြီးတော့ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အရေးပေါ်ဆေးဝါးကုသဆောင်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ကရင်လူခွေအဖွဲ့ကပြောပါတယ်။ကုညီကယ်ဆယ်ပေးနိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မတ်လ31ရက်နေ့နောက်ဆုံးအခြေအနေကိုသိရနိုင်မှုကရင်လူခွေအဖွဲ့ကနော်ထူးထူးကိုကျမဆက်သွယ်မေးမြန်းတော့သူကအခုလိုရှင်းပြပါတယ်
ကျမတို့တည်င်အရာဆိုလို့ရှိရင်ကလေးရှင်းမြတာတယောက်စီသွားတယ်ပေါ့နော်နောက်ပြီးတော့ကိုုံဆောင်အမျိုးသမီးတချို့လည်းပါတယ်အသက်ကြီးတဲ့လူတွေလည်းပါတယ်အားလုံးကတော့ပြေးကြတာပေါ့နော်ဆရာမနော်စားတော့လည်းမယူပါရဘူးတချို့ဆိုလို့ရှိရင်ဝှက်ချက်ကိုတစ်ခုနဲ့ပဲပြေးကြတယ်တော်ရမှနေရတယ်ပေါ့နော်တော်ရမှပုံးနေတယ်တ냐လုံးပဲ အဲ့ဒါသမင်းစားရုံမနေ့ကျမှအစံတိတ်သွားမှပြန်လာပြီးတော့ဆန်နေပါလေပြန်လာယူကြတယ်ပေါ့နော်အဲ့လိုမျိုးပဲနေကြတာပေါ့အခြေအနေကတော့တော်ဆိုးပါတယ်အခုဒီနေ့ ठी ပေါ့နော်31ရက်နေ့ ठी မတ်လတည်းကကျမတို့ရတာတဲ့စင်ကြီးကဆိုလို့ရှိရင်8000 8000လောက်ရှိနေပြီအဲ့ဒီဝန်းကျင်လောက်ရှိနေပြီခပ်ပွန် area ပေါ့နော်
အဲ့တော့အခုတော့ဒီလောက်ထောင်နဲ့ချိန်ပြီးတော့ဒီတိန့်ဆောင်နေရတဲ့ဒီရွာသူရွာသားတွေပေါ့နော်အထူးသဖြင့်ဒေသခံပြည်သူတွေဘက်ကနီးစက်တဲ့ထိုင်းဘတ်ချမ်းကိုပြေးတဲ့ခါမှာလဲသူတို့အခက်အခဲတွေ့နေကြတယ်လို့သိရပါတယ်ဆိုတော့ဒီဟိုကရင်လူခွေအဖွဲ့အနေနဲ့ပေါ့နော်ဒီလိုအနေအထားပေါ်မှာလူသားချင်းစာနာစွာနဲ့စောင့်ရှောက်ကူညီပေးနိုင်မှုသူတို့ဒီလိုမျိုးစစ်ပြေးလာတဲ့လူတွေအတွက်ကိုလုပ်ပေးနိုင်မှုပေါ့နော်ဘာတွေများတောင်းဆိုချင်တာရှိပါလဲရှင
်အခုလိုမျိုးအသက်လူတို့ပြေးရတယ်မလုံခြုံတဲ့နေရာဒီပဏိပခတ်ဖြစ်နေတဲ့နေရာပေါ့နော်စစ်ပွဲဖြစ်နေတဲ့နေရာကနေပြေးလာတဲ့ကရင်တိုင်းသားတွေကိုသူတို့အနေနဲ့လူသားချင်းစာနာပေါ့နော်ပေးပြီးတော့အကာအကွယ်ခုလုံခွင့်ပေးဖို့ပေါ့နော်ချီစဉ်ပေးဖို့တင့်တယ်ပေါ့နော်ဒီလိုမျိုးပြေးလာတဲ့လူတွေကိုနောက်တစ်မိနစ်မှပြန်လို့ပြောတာဟာအရန်ရက်ဆက်လွန်ရကြပါတယ်နောက်ပြီးတော့သူတို့ကိုတင်သွင်းတဲ့ပြန်တွန်းပို့နေသလားပေါ့နော်ရွာသားတွေကသူတို့ရွာကိုလည်းမပြန်နိုင်ပါဘူးဒီတောင်ရင်းရင်းဟိုဘက်ကံပဲမှာပဲသူတို့နေနေရတယ်ပေါ့နော်ဒီလိုမျိုးကြောက်ဖြာတယ်ရှိတယ်ဆရာမရဲ့အဲ့ဒီအောက်မှာပဲသူတို့ကြောက်ဖြာအောက်မှာဝင်ပုန်းနေတာလို့ဖြစ်တယ်လို့ပဲနေရတယ်ပေါ့နော
်ဒီကရင်ပြည်သူတွေပေါ့နော်တိန့်ဆောင်နေရတဲ့အနေအထားမှာကလေးတွေရောကိုဝင်ဆောင်မိခင်တွေရောတက်ကြီးရွယ်တွေရောနာမကျန်းတွေရောအများကြီးပါလာနိုင်တဲ့အနေအထားမှာရှိတော့သူတို့ရဲ့လက်ရှိအခက်အခဲကသူတို့အတွက်အရေးတကြီးကူညီပေးရဖို့လိုအပ်နေတာတွေကဘာတွေများရှိမလဲရှင
်ဟုတ်ကဲ့အရေးတကြီးသူတို့အနေနဲ့လိုအပ်တာကတော့အစားအသောက်ပေါ့နော်အခုအချိန်ကလည်းအရန်ပူတယ်ရာဒီဥတုကလည်းအရန်ပူတယ်ဒီလိုမျိုးတလာတ်ပေါ့နော်ချက်ချင်းအမိုးလုံးနိုင်တဲ့ဝါလေး2000-3000ရှိနေတော့ချက်ချင်းအမိုးလုံးနိုင်တဲ့တလာတ်တွေလိုတယ်သူတို့ပြေးလာတော့ဆန်နေလဲမြင်များစစမတင်နိုင်ဘူးတချို့ဆိုလို့ရှိရင်ဘာမှမတင်နိုင်တဲ့လူသားချင်းစာနာထောက်ထားတဲ့ဒီအစားအသောက်ဘက်ဆိုင်ရာတွေလည်းကျမတို့ပို့လို့မရဘူးပို့လို့မရတော့သူတို့အနေနဲ့အဓိကလိုအပ်တာကဟိုစားဆန်ပေါ့နော်နောက်ပြီးတော့ကျန်းမာရေးစေဝါအနေနဲ့လိုတယ်ကလေးတွေကဒီလိုမျိုးနေပြေးလာရတဲ့အတွက်ဒီဝန်ရှော်ဝန်သွားတာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒါဘုတ်ကလေးအတွက်က first aid ပေါ့နော်ဒီလိုသူတို့ပြင်းလွားရင်းနဲ့ခြိခိုက်ဒဏ်ရာရတာတွေရှိတယ်ဥမာခြေတောက်တွေပါတွေပုံပဲ့တာတွေပါတွေအဲ့ဒီကနေတဆင်ပြီးတော့နော်ပိုးတွေပါတွေဝင်သွားမှာလို့လည်းကျမတို့ဆိုရင်ပေါ့နော်အဲ့ဒါကြောင့်အဓိကကျန်းမာရေးဆော့ရှောက်မှုလိုတယ်ပေါ့နော
်နောက်တစ်ခုကဒီလိုတိန့်ဆောင်လာကြရင်လည်းဒီလေကြောင်းတိုက်ခိုက်မှုကြားမှာခြိခိုက်ဒဏ်ရာရတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့သူတို့အတွက်ကျန်းမာရေးဆောင်ရှောက်မှုအရေးပေါ်ဆောင်ရွက်နေတဲ့အနေအထားကရောဘယ်လိုများအခက်အခဲတွေရှိကြလဲပေါ့နော်ဟုတ်
ဒီပြင်းလွားရင်းနဲ့ထိခိုက်တယ်ရတဲ့လူတွေဟိုဗါလဲ air strike လုပ်တကပေါ့နော်လေကြောင်းနဲ့ဒီဘုံနဲ့ပြစ်ထားတာထိခိုက်တဲ့အရန်ကြီးဆူဆူဝါဖြစ်တဲ့လူဆိုလို့ရှိရင်ခိုင်းဘက်ကိုမိနိုင်မှုလောပါတာပေါ့နော်သူတို့ကိုကုကွင့်လောက်ပို့အဲ့ဒါကျွန်တော်တို့6ရောက်လောက်ဒီဘက်ကိုပို့ဖြစ်တယ်ပေါ့နော်ဒီမဲဟောင်ဆောင်ပဲလေနော်ဒါပေမဲ့တချို့တင်ရရနေတဲ့လူတွေရှိတယ်အရန်ကြီးဆူဆူဝါမဟုတ်ပေဘဲနဲ့ပုံပဲတာတို့ဆူဆူဝါမဟုတ်တဲ့လူတွေကြတော့ကဲနေရဲ့ဆက်မရဌာနကသူတို့ရဲ့ဖျာဝန်တွေကနေပြီးတော့သူတို့အမိနဲ့အခုလက်တော်တော်လုပ်ပေးနေတာတော့ရှိတယ်
ဒါကတော့ကရင်လူခွေရေးဖွဲ့ကနော်ထူးထူးကိုအခြေအနေနောက်ဆုံးကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်တစက်တည်းပါပဲဒီကရင်ပြည်နယ်ညောင်လေးပင်ခရိုင်နဲ့ဖာပွန်ခရိုင်နဲ့မှာတော့မြမဆရောက်ချိုရေးကောင်စီကရဲတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားစီယုံ KNU တပ်တွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်မနေ့တုန်းကမြမစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကြောက်ကြီးမြို့နယ်ထဲမှာအရက်သား6ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရခဲ့ကြပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာတော့ KNU တပ်မ3ကတပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။မနေ့တုန်းကတော့အဲ့ဒီဒေသဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ရဲရွာသား6ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိနေတယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပါဗျာ။ဒီ
ကျွန်တော်တို့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာဆိုလို့ရှိရင်လည်းဖြစ်နေတုံးပဲပေါ့နော်။
ဟုတ်ကဲ
့အဲ့ဒါရွာသားက6ယောက်ရှိသွားတယ်လို့တော့ကျွန်တော်တို့ရသတင်းရတာလည်းသိနေရတယ်။အဒီမှာလေကြောင်းလေပြန်နဲ့ပေါ့လေပြန်နဲ့ဆက်ပြီးတယ်အဒီမှာအရက်သား6ဦးတည်ဆုံးခဲ့တယ
်။ PNP နဲ့ဖပွန်ခရိုင်ထဲမှာတော့မြို့ထဲမှာမနေ့ညကမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပါပစ်လို့မြို့ကန်ဒီနေနေကနေပါထပ်ပြေးတိတ်ဆောင်နေရပါတယ်ဒီကနေ့မနက်ပိုင်းမှာတော့ KNU တပ်စခန်းတွေရှိရာကိုစစ်တပ်ဘက်ကတိုက်အင်အားတွေအလုံးရင်းနဲ့တက်လာတာကိုတွေ့မြင်ရကြောင်းဖပွန်မြို့ကန်တူကပြောပြပါတယ
်အခုလည်းဒီကမမောင်နဲ့ဒီကအချံဖပွန်မှာတက်လာတဲ့အချံမှာသမ44အဲ့ဒီတက်လာတဲ့အချိန်မှာ KNU ကတစ်ပင်နေလေပြီးတော့မှကာလလိုမျိုးဆီလောက်ထားတယ်သမတွေအများကြီးပဲတက်လာတယ
်ဖပွန်ခရိုင်ထဲကိုမတ်လ28ရက်နေ့နဲ့28ရက်နေ့တွေမှာလေရင်တွေနဲ့ပြစ်ခတ်တာကြောင့်က
ကြည့်ရတာတောင်းထက်မနေဟာပြည်တွင်းအိုးအိမ်တွေဒုက္ခတွေဖြစ်တောတောင်နေထဲမှာလိုက်လံပေါအောင်နေထိုင်ရတယ်လို့ဒီနေ့မှာလေလေကြောင်းကနေတိုက်ခိုက်မှုတွေရှိကြောင်းရွာသားတွေကသတင်းပေးလာတယ်ဆိုပြီးတရင်လူခွေရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်ဒီဘောနော်ရွာသားတွေကကျွန်တော်တို့ဒီကြရတယ်အဲ့ဒီဒီလိုနေရာမှာပေါ့သူတို့ဒီဒီစီနဲ့ဒီမင်းနဲ့ဆင်နိုင်ရင်50ခုမိနစ်ခန ပါဝင်ရောက်ကဝန်နာပေးဒီအကောင်လုံးပေါ့သူတို့တော်ထဲမှာပဲကြွားပြီးတော့ပေါင်းဆောင်နေရတယ်ဟောမြတ်ကလေးနေကလေးကနေစပြီးတော့ဒီတတိခွဲ့ပြေးနေရတဲ့ကြွားသားတွေဆိုလို့ရှိရင်တချို့ဆိုလို့ရှိရင်စားစားလဲပြတ်တော့နေတယ်သမီးမစားရတဲ့မိရဲ့ဆုံးရဲ့ရှိနေပြီပေါ့
မြန်မာစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းထားတဲ့ကာလအတွင်းမှာပြည်ပနဲ့ဖားပွန်ခရိုင်အတွင်ကြေးရွာတွေကိုလက်နက်ကြီးများနဲ့ပစ်ခတ်မှုတွေရှိနေပြီးမလ၂၈ရက်နေ့ကတော့ကယန်ယူဘက်ကလည်းမြန်မာစစ်တပ်ရဲ့တီးမှုထားတပ်စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒါအပြင်ကယန်ယူထိန်းချုပ်ရာဒေသအတွင်းမြန်မာစစ်တပ်ဘက်ကတပ်ရင်အားတွေမတိုးချဲ့နိုင်အောင်ရိတ်ခါလမ်းကြောင်းတွေ ကြောင့်ထိုင်းဘက်ကစေယုံတွေကိုပို့ပြီးကုသမှုခိုင်နေရပါတယ်မြန်မာအစိုးရနဲ့ကေအန်ယူတို့ဟာ2012မှာအပြစ်ခတ်ရဲ့စေရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရဲ့စေရေးသဘောတူစာချုပ်
NCA ထိုးခဲ့ပြီးတဲ့နောက်မှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။ဖီအိုအေမြန်မာပိုင်းသတင်းတော့မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆီယနာရှင်စန့်ကျင်ရေးနိုင်ငံတကာကစာနာပြပွဲတွေကလန်ဒန်မြို့ကစာနာပြပွဲမှာမြန်မာဒီမိုကရေစီနဲ့တိုင်းရင်းသားရေးလှုပ်ရှားသူစုစုပေါင်း200လောက်ဒီကနေ့နေ့လယ်ပိုင်းတုန်းကခြေတက်စာနာပြခဲ့ကြပါတယ်။
တင်တဲ့လေးရှင်းပြပါလားအရင်ဆုံ
းဟုတ်ကဲ့ကျမတို့မနက်ဟိုဆယ်နာရီခွဲမှာတော့ဟိုဒီ CHPH UK Supporter Group ကပါလီမန်ထဲကိုစာသွားပေးပါတယ်ပြီးတော့ကျမတို့ပါလီမန်ရှင်းမှာဒီဆန္ဒပြရခြင်းဘာဖြစ်လို့လဲဆိုတော့ကျမတို့ UK မှာဗုဒ္ဓဟူးနေ့ဆိုရင် Prime Minister Question ရှိပါတယ်အဲ့ဒါကြောင့်ဟို Boris Johnson အဓိကတော့အစ်မတို့ဒီပါလီမန်မှာဆွေးနွေးဖို့အကြောင်းပေါ့နော်အဲအစ်မတို့အတွက်ကိုအတူပီကိုအထူးကနောက်တစ်ခုကUS မှာလဲ UK mission ရှိတဲ့အတွက်ကြောင့်အစ်မတို့ကဒီဟာကိုဟိုဆန္ဒပြပြတာပေါ့နော်နောက်ပြီးသွားရင်တော့အစ်မတို့အခုအဲပါလီမန်ကနေပြီးတော့ Chinese Embassy ကိုမဆင်းလုပ်နေပါတယ်အခြေတက်နေပါတယ
်ဟုတ်ကဲ့အဲ့တော့တရုတ်တန်ယုံမှာကြတော့အဓိကဘာတွေတောင်းဆိုကြမှာလဲ
စမသိတဲ့လောက်ကတော့တရုတ်တန်ယုံကိုစာပေးမယ်ရှင်အဲကျမတို့ဒီဆန္ဒပြသူအဖွဲ့တွေကလည်းတရုတ်ဒီအတူပါဒီမှာဝတ်တလူမျိုးဝတ်ဆောင်လေးဝင်နေကြပါတယ်ပြီးွားရင်သူတို့အဖွဲ့ကပဲတရုတ်တန်ယုံကိုတရုတ်လိုရေးထားတဲ့စာပေးမယ်လို့သိရပါတယ
်မခိုင်တို့ကအခုဆန္ဒပြတဲ့ကိစ္စပေါ့နော်အဓိကရွေးချက်နဲ့လူသားချက်တွေဘာတွေရှိလဲ
အခုလောလောဆယ်အနေထားမှာကျမတို့လူကျွန်တော်ဒီမိုကရေစီပေါ့နော်အာဆီမဲလီရတော့ဒါပေမဲ့အခုနေထားကျမတို့နိုင်ငံမှာအတူပီရဲလို့
တောင်းဆိုနေကြတဲ့ကိစ္စဖြစ်မြောက်လာဖို့ကဘယ်လောက်ထိမျှော်လင့်ထားလဲမျှော်မှန်းထားလဲ
အော်ကျမတို့ကစဒီ February တရက်နေ့လေးရနော်ကျမတို့ဘာလို့ရမလဲတိုင်နေလဲအငယ်နဲ့အငယ်နဲ့ကျမတို့အောင်စိတ်ပဲမွေးရရှင်ကျမတို့ခေါင်းဆောင်ကိုမင်းကိုနိုင်ပြောတယ်လို့ကျမတို့ဒီအတူပီကိုလည်းမျှော်လင့်နေတာကျမတို့နိုင်ငံမှာတကယ်လည်းဖြစ်ပြနေတဲ့အနေထားဆိုတော့နိုင်ငံတကာကကူညီနေလို့မျှော်လင့်နေရှင်စစ်စစ်လို့လည်းမဟုတ်ဘူးမတက်ခွန်လို့လည်းမဟုတ်ဘူးကျမတို့ဒီအကောင်လုံး International Community ကကျမတို့ပါမှာလည်းရှိတယ်ကျမတို့ကနိုင်မှာနိုင်စိတ်ပဲမွေးရရှင်
ကုသနာပြတာလူရင်ကဘလောက်လောက်ရှိပါလဲခင်ဗျမြန်မာအတိုင်းဝန်က
မြန်မာကြော်မယ်ရှင်လေကျမတို့လာတာမြန်မာပြည်မဟုတ်ပါဘူးတစ်ချင်းတရာရှင်းလူမျိုးတွေနော်ဘာသာပေါင်းဆိုကျမဆိုရဆိုလဲတိတ်ရင်တိတ်ရင်ဆက်တယ်တိတ်ရင်နဲ့တရုတ်နယ်ပါတရုတ်လူမျိုးတွေလာတယ်အကုန်လုံးပေါ့နော်တော့တိုင်းနာပေါင်းဆိုအကုန်လာပါရှင်ဘာသာပေါင်းဆိုဆိုလဲမြန်မာကိုကဟိန္ဒူတွေမွတ်စလင်မြန်မာမွတ်စလင်တွေအကုန်လုံးကိုရခါလူမျိုးတွေနောက်တစ်ခါအင်ဂျာရီပုံလာပါတယ
်ကျေးဇူးအများကြီးတင်ပါတယ်မခန့်ကြီ
းဒါကတော့ UK ကမြန်မာအရေးဆန္ဒပြပွဲအကြောင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးမှာလဲမကြခင်အချိန်တွင်းမှာပဲ ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုကအလှည့်ကျဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားတဲ့လုံခြုံရေးကောင်စီမှာမြန်မာအရေးအရေးပေါ်အစည်းအဝေးခေါ်ယူဖို့ယူကေကအဆိုပြုထားပြီးတော့ဒီအစည်းအဝေးအတွင်းမှာတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုရှင်းပြဖို့ရှိနေပါတယ်ရှင်။တောရရှင်များရှင် ဖေဖော်ဝါရီလတရက်နေ့ကစစ်တပ်ကအာဏာရယူပြီးတဲ့အချိန်ကလေးကထိန်းသိမ်းခံထားရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့သူမရဲ့အကျိုးဆောင်ရှင်နေဒေါ်မင်းမင်းဆိုးနဲ့ဗီဒီယိုကနေတဆင့်ဆက်သွဲစကားပြောခွင့်ရခဲ့ပါတယ်။သူကျမ်းမာရေးကောင်းမွန်ရပါတယ်လို့ရှင်နေကြီးဦးခင်မောင်စောကဗီဒီယိုကိုပြောပါတယ်။သူ့ကိုဆွဲဆိုထားတဲ့အမှုတွေကိုရင်
When I say now, young man, the booty knew that you had to move on it, you know. Domin so, Kawane. And a domin so, it was on TV, who's a little as I yat had it in the city of New York, Kawama. And all we are chicken or a china to go several to Mayade, which are domin so the okay, the booty knew that you had to come with Bobby.我要在看见了，哎，话个，也没人也打破木碗的，就到昂山书记呢 ，video conferencing 呢，微博对，之前他的那个表比较，哎，他的时间呢，老板
的。好个，兄弟，昂山书记别个，第新的里呢，都第一单是他表姐呢，路，当初的路第二话的，兄弟，哎，那个嘞，不老提表哥伢个的嘞，都别个把你当初的话嘞，兄
弟。我啥时间呢？昂山书记啥表了吧？明明说啊，然后你比如物理的超级比较快，哦，你 NLE 物理超级比较快嘛，八楼是吧？然后你那里头到二三十几样的，咱们也白马也得对的，啊，然后咱们那后边起码也得过十年样的都比较厉害了，还是对的。然后到二三十几啊，啊，没白马的也得去，也得加的嘛，不如今年的目的。也哦，目前说说看的，这个标准那样的，这个物理那一家的都没。哎，那没了，咱们说嘞，国外个，以欧债保利的，美国债也没起来呢。去年的目前的，轮轮轮轮的，一家出那国家不给什么涨大了，亚瓦里就比较先，那也可以涨大，亚瓦里就出来了。要涨上去几样，还得嘛，特别高。啊，六六六来，最近也不多看了，六阿爹，嗯，啊，那个困起的，阿拉也不六阿爹，啊，六没在新拉这边，啊，六新拉比较嘛，对呀啦，浦江那边，福建对呀，浦江那边，这比较多漂亮的，啊，六表弟嘛，没表姐哪看，那没有弟弟，没表姐哪看，我阿的，那今年我六个姐姐，今年来没姐姐，那个你是没有开错年呢，阿没呀，那么多。别比嘛，不比现在啦，咱们就是要在做，年年去里面，那目的啊，就吃得老没，老子们就来做，就说，我的车，提前他去干啥嘞？搞明年做米的，为了搞明年做啊嘞，哎嘛，下个月啊，开个话题，也没有嘛，提前被他比较哇，那年呢，先不可忙做些，先买一啥子，也要过看他那个去的。几万多三万了，你要啥级别嘛？那个就比方说，哎，超越十六五，那起码今年去年完了没？那那看来还不如我起码今年去年当完兵的，我二三级要比，这就要比我晚些嘞。
当三十级起码也今年还不露西吧？那个样？
当明明说啊，然后当三十级呢，原来都不多，我先表表达了，当我当三十级起码也今年了，他现在没嘞，我一路呗。吃吃冷了呗，那沿路呗，妈妈下家呗，儿子，沿路呗，门儿心里都没有标
啊。那个标嘞，等于说是，那他目的呢，他比较直接点嘛，说他没有标嘞，他嘞，你他没有，变成他嘞，把咱路标嘞，说了，
标嘞，他嘞，第五第六他妈的呀。
他给你来啥目的呢嘞？哦，谢谢你嘞，说了，哎喽，啊，目的他比较直接点啦，等于你他没有标嘞，他嘞，路标嘛，不呢？
看慢呀了，宝贝啊。
你要那个给咱们搞的，哎咯，就当心你的，你不如别生
产了，没有利息吧？那怎么？哎，今年多了，本来就是吧，就 legal defense team 就给咱们搞他完了。legal defense team 啊，
哦，够了，那个也够你有点刚出嘛嘛，那大家看嘛嘛，那你路的人家够巧要，然后多少个人看了一个包呀，就 official 看了一个嘛，啊，那平巧要的就是啊，人家路人嘛，那大家看嘛嘛，外面没有，我的一天来下班的人家马天飞，你家不包呀？
好嘅，好嘅，结束就完了，怎么样？
ဒါကတော့ဒေါန်ဆန်းစုကြည်ရဲ့ဥပဒေကြိုးဆောင်ရှင်နေဦးခင်မောင်ဇော်ကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်ပင်လယ်ထဲကကျွန်းဘာဆန်ချစီကိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနောက်ထပ်ရိုဟင်ဂျာဒုက္ခသည်4,000ကျော်6ကြိမ်မြောက်ထပ်ပြီးတော့ပို့ဆောင်လိုက်ပါပြီ။သူတို့မြန်မာပြည်ပြန်ရေးကလည်းမျှော်လင့်ချက်နဲလာတယ်လို့ဒုက္ခသည်စခန်းတွေထဲမှာလည်းမီးပေးကြုံရတာ၊မိုးများရေကြီးမြေပြိုတာလိုမျိုးတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်ရပြီးတော့အနာဂတ်မဲ့လာလို့ဘာဆန်းချကျွန်းစီကိုပြောင်းရွှေ့သွားကြဖို့ဆုံးဖြတ်လိုက်ကြတာလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။မိသားစုလိုက်ပြောင်းရွှေ့နေကြတဲ့နောက်ဆုံးအခြေအနေကိုသိရနိုင်မှုကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့စေတနာဝန်ထမ်းတဦးဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြိုင်ကိုကျွန်မကဆက်သွယ်မေးမြန်းတော့သူကအခြေအနေကိုရှင်းပြပါတယ
်။30ရင်းနေမှာသတ္တမအချိန်ရောက်ပါ။အဲစခန်းအတိတ်ကနေလဲတောင်လို့ရုပ်ကိုယူသွားပါလေ။နေနေရချိုးပြောင်းပြလိုက်တဲ့ရှိပါတယ်။ပြီးတော့ဒီနေ့လည်းစကန်အတိတ်ကနေပြန်ပြီးတော့လူတွေဒုက္ခတွေတွေကိုဆွေးဆောင်နေရှိပါတယ
်။ဟုတ်ကဲ့ရှင်။အဲ့တော့ဒီသွားကြတဲ့ဒုက္ခတွေကဘယ်လိုမိသားစုတွေကသွားကျင်ကြလဲ။သူတို့ကိုယ်တိုင်ကသွားကျင်လို့သွားကြတာလား။ဘလို့အစီအစဉ်တွေနဲ့သွားကြတယ်လို့သိရပါလေရှင
်။ဒုက္ခတွေဆိုတော့ဘလောက်စီအကျဲသေးနဲ့အကက်သေးနဲ့နေရတယ်ဆိုတာတကဘာလုံးကတိရတန်းပါပဲ။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခတွေစကန်ဆိုတာပူတော်စုတည်ရဲ့ပြီးတော့လူရရဲ့အလွန်တရာစစ်သေးနေပါလေ။ကုနိုင်ငံကိုလည်းလက်ရအောင်နိုင်ငံရဲ့ channel နဲ့ရှောက်တွဲနေတယ်ပြီးတော့ပြင်ခေါ်တာလည်းမရှိဘူးပြီးတော့ဒီမှာညှော်လင်းချက်လည်းမရှိတော့ဘူးပြီးတော့ဒီမှာလည်းမရေရာမတေချာတဲ့ဘဝနဲ့နေရတယ်ပြီးတော့ရွတ်ပြင်းတင်နေပေးနေရတယ်ပြီးတော့စားဝေးနေပြီးအဆက်ဆက်ရရပေါ့နော်ဒီမှာအကက်ကင်းနေဆိုတော့အလွန်နဲ့အထမ်းမှာဘာမှမြင်လိမ့်ချလဲမရှိဘူးဆိုတော့အဲ့လိုပဲရွှေပြောနေတာပါ
အဲ့တော့အခုကစတ္ထမအချိန်မြောက်ဒီအတုပ်ပေါ့နော်ဘာဆန်းချားကျွန်းကိုပို့တယ်ဆိုတော့ဘယ်နေရာတွေမှာစုံရက်လုပ်ပြီးတော့မှဘာဆန်းချားကျွန်းကိုတဆင့်သွားကြတာပါလဲရှင်နောက်ဆုံးအချိန်တွေလည်းသိသလောက်ပြောပြပေးပါဦး
သူတို့ကဒီလိုပါဒီမှာစကန်အပီပီကစကန်နဲ့အချိန်ရောပြီးတော့စကန်ခုရောအဲ့လိုမျိုးသူတို့စကန်အပီပီကနေစကန်တာဝန်ဆိုင်ယူပေါ့နော်အဲ့ဒီကနေတဆင့်သူတို့ကခါနဲ့ခေါ်သွားတာပေါ့ပြီးတော့ရေးတော့ပါတော့လုံချုံရဲရှိတယ်အဲသူတို့ကဦးကြီးအားဆိုတာဦးကြီးအားမှာဆူဆောင်းပြီးတယ်ဒီကနေ့ကစစ်တပ်ကောင်ပေါ့နော်စစ်တပ်ကောင်ကိုခေါ်သွားတယ်စစ်တပ်ကောင်မှတဆင့်သူတို့တင်းပေါ်နေပေါ့နော်အဲတင်းပေါ်နေဘာချောင်းချောင်းကိုကောတော့လာပါအ
ခုဒီဘာဆန်းချကျွန်းဆိုတာလေတော်တော်များများကစိတ်ပူကြတာပေါ့နော်ဒီလူနေဖို့အတွက်ဒီအန္တရာယ်များနိုင်တယ်အခက်အခဲတွေရှိနိုင်တယ်ဆိုပြီးတော့လေပြောနေတာတွေလည်းရှိတော့အခုသွားနှင်ခဲ့ကြတဲ့သူတွေရောသွားဖို့ပြင်နေကြတဲ့သူတွေကြားထဲမှာပေါ့နော်ဘလို့များဒီဘာဆန်းချကျွန်းနဲ့ပတ်သက်ပြီးတော့သိထားကြတာပေါ့နော်နားလည်ထားကြတာရှိပါလေရှင
်ဒီဘာချောင်းချချိုဟာသူတို့ဒီမှာမိုးရာသီမိုးတောရာသီမှာဒီတဘောဘင်းဒီရဲ့အန္တရာယ်ကိုအပပဆုံးရှုံးနေတဲ့အချံနဲ့ရှိတော်လို့ဆန်တော်အဲ့လိုပဲဆုံးသက
်
ပြောချင်ပါလေဒီမှာမထဲနိုင်တဲ့အချံနဲ့ရောက်သွားတဲ့လူတွေကသွားနေရပ
ါအခုကမိတွေပါတွေလည်းလောင်ထားတယ်ဆိုတဲ့ခါကျတော့နေဖို့စားဖို့လည်းခက်ခဲနေရှိနေကြတာတွေလည်းရှိတော့သူတို့အတွက်ကဘာတွေစီစဉ်ပေးထားကြလဲ
အဲ WP ကတော့စားနေရတာပေါ့နော်အဲဒီတော့ဆင်ရောစီရောဒီတော့ပေးရောအဲ့လိုပေါ့နော်စသဖြင့်ပေါ့နော်ဒီပြင်ခဲ့တယ်ဒီတော့ယူနစ်ရှယ်ကပေါ့နော်ယူနစ်ရှယ်ကတော့ဒီမှာ shelter နော်အဲ့လိုဒီက hygiene kit ကျူအတမဆင်းကြတဲ့ camping chest နော်ကဲမင်းကျတော့စကန်တက်ကုန်းကိုစပုတ်လော
က်မှာရိုဟင်ဂျာဒုက္ခသည်စခန်းထဲမှာရှိတဲ့ဒုက္ခသည်တွေဘက်ကနေရပြန်ရေးအတွက်ပေါ့နော်ဘလို့စိုးရိမ်မှုရှိလဲနောက်တစ်ခုကဒီလက်ရှိမြန်မာနိုင်ငံကိုပြန်မို့အတွက်မှာရောဘလောက်ထိပြောချင်တာရှိပါလဲရှင်
ဆောင်မှာကျွန်တော်နောက်လာစေရကိုဘာလုံးတကြုံတဖို့တော့အဲကျွန်တော်အထက်အဲပြည်လာမယ်ရှိပြီးတော့ကျွန်တော်ကအဲ့လိုပဲကျွန်တော်ကချုံမိပါတယ်တောင်းတနေတာပေါ့နော်အဲပြီးတော့နောက်ပါတယ်ဒီမှာအဲရှီယနာတီမှုအဲကိစ္စနောက်ပိုင်းနော်အဲတဖို့ရတဲ့ရေပေါ့နော်အဲတရေနေနောက်ပိုင်းလဲကျွန်တော်ကဒီမှာစစ်တက်ဆိုရင်လဲကျွန်တော်ခေါ်မလားမသိဘူးသူလည်းခေါ်နေဆိုပြီးတော့ဒီမှာတင်လာတဲ့နိုင်ငံကိုစာတော့ပါတော့ရေးပြီးတော့ရှိလို့လို့ကြတယ်နောက်ပိုင်းရတော့ကျွန်တော်ကဒီမှာမြန်မာနိုင်ငံမှာဆိုင်ငင်းချင်းစွာဆန်သားပြရတဲ့လူတွေကိုပါဒီမှာကလေးရောအမျိုးသမီးရောအမျိုးသားရောသူတို့ဒီမိုကရေစီအတွက်လူလူလာလာတောင်းဆိုနေတဲ့လူတွေကိုပါတက်ကျနေတယ်ဆိုတော့ကျွန်တော်ပူပြီးတော့ခြောက်သွားတယ်ကျွန်တော်က
ဒီရေးရဆက်ဆန်းတဲ့အဲတံတိုးမြန်မာနိုင်ငံသူနိုင်ငံသားတွေကိုရေးရေးပြင်းနေတယ်ဆိုတော့တံတိုးကူပြီးရှောက်သွားတယ်အဖြစ်ကလက်ပြတ်တိနောက်အောက်ရှောက်နေတဲ့အချိန်မှာတံတိုးကလုံးဝမပြင်းလို့ပါဘူးဒါကတော့ရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်ကိုအခြေအနေဆက်သွယ်မြေမြန်ခဲ့တာဖြစ်ပါတယ်ရှင် ဗီအိုအေကနေပို့တဖူးညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးတော့ပို့တဖူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါမယ်လက်တလုံးမြမနိုင်ငံမှာဖြစ်ပေါ်နေတဲ့ထိတ်တိုက်ရင်ဆိုင်တိုးမှုတွေကဒီတိုင်းဆက်သွားမယ်ဆိုရင်အလုံးစုံပြတ်သုံးခြင်းကိုစိုက်ရောက်နိုင်နေဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်နှစ
东德都乌昂多年呢乌角在那路虽然东德他拉那些马行
东德人家东德人家东德人家东德人家东德To where Dinny Mama Pinny at Driaway. The Mogri down Subi or the Siana Shinsnego Sanjinet, Rebecca Leve, Siza is Resgawa of my Lemkanao, Kazi Pinny the Lue. Sita Began in Yimuareve, singing on the Akimel Lumare. A pay in Wima Minakli, the Sungaraki that he pill anyway. Peluma, Babsi would let on Dinny Mama Pinny as lay. General Sanabia repeat Rebecca the Borago in Sunsa Jamma.
Okay, oh, you're not near at all. The Achini out of Yangara, she bare. So by Maroaro, a good Lola Labe, maybe that a hammer, a Nayare party, Oda, Pacomle Pansi, Tain Tainido, and a thing like this, Surya Kama, Luria, Throws, Pacomle Sogare Sure, or Tonga Chemu, that Pinai Mare. Not Kuajaro, to the Pino, who generations Zalukore, Lungeri and Inekajaro, Throughout the Zombia, General Lulate, Wanting or Piatan Labido.အခုကျတော့တို့ရဲ့အနာဂတ်ဒီအလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမအဦးဆုံးပဲမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ဖိနေချစ်ဒီအခုရက်ဆက်မှုတွေကများလာတာပေါ့ဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကျတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေအထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေအထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုDemocracy, Lanyang, Man, Yausu, Jin, Lu, Tanji Kong, Lunia, Pitas, Red the Bob Jobar, to the level, let me mass through Lunia, Tanji Kong Ju, Mandre Udi, Luya Mu, Hope Bayala, Sidna, Man, and Lung Red the Bow, Triavas.
Okay, Diluva, good Tamaro, Bear, a Changa, Jim, Solushi, a sobering out to the Anatina, who Sanjay Mugo to short what had a poem, Yoshiba, I met a good Pivine, Chi Monari, Peso, Tasi, Aria, Pobido.ဟိုရက်ဆက်ကြမ်းကြုတ်တဲ့အတွင်ဖြစ်လာတယ်။ဒီနေ့ယဉ်ကျေးတဲ့ကဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အနေအထားလောက်ကြီးဖြစ်တယ်။နောက်သုံးတဲ့လက်နက်ကစလို့ပေါ့နော်။အခုကလက်နက်ကြီးတွေပါသုံးလာတဲ့အနေအထားမျိုးတွေမှာတော့တော်တော်ကြီးကိုဆိုးွားတဲ့ဟိုအနေအထားရောက်လာတယ်ပေါ့လေ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာကျတော့ဒီတပ်ဘက်ကပြန်စဉ်းစားရင်တော့သူတို့ဘက်ကနောက်ထပ်ဆုတ်လန်းမရှိတော့သလိုဖြစ်သွားတယ်။ဒီကနေ့ဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတဲ့အနေအထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပို့ပြီးတော့များလာဖို့ပဲရှိတဲ့အနေအထားမျိုးဖြစ်တာပေါ့လေဆိုတော့ဒါပေမဲ့တခုအံ့ဩရတာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးကဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ
်အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တူးနေရမယ်ဆိုရင်တိုင်းပြည်လဲစီပွားရေးကျန်းမာရေးသဒ္ဒါရဆွေးယုတ်ပြီးတော့အငတ်ဘေးကျုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လဲပဲရစရာမရှိအောင်ဖျူဖျဲပြုကွဲသွားနိုင်တယ်နောက်ဆိုရင်ရတခုကတော့တိုင်းရင်းသားနိုင်ငံအဖွဲ့တွေနဲ့ညီညာရေးအလားအလာလေးမစုမပို့တစုံတစားရှိနေတာလည်းပဲဒီတိုင်းဆိုရင်အကုန်လုံးပြတ်ပြားသွားမယ်အလားအလာရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆက်နိုင်မလဲဒီအချိန်ကကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ရပါစို့ကောင်းသင်းဘယ်လိုဆွေမြထွက်ပေါက်ရနိုင်မလဲထင်ပါလဲအလုံးစုံပျက်စီးမဲ့အခြေအနေကိုရှောင်လွှဲနိုင်မဲ့နီလန်ဘာများစဉ်းစားမိပါလဲ
အခုကတော့ပြောရမယ်ဆိုလို့ရှိရင်ဟိုအလုံးစုံပြတ်သုံးရေးပေါ့ဗျာကျွန်တော်တို့နိုင်ငံလဲဟို feel state လို့ခေါ်တဲ့ကြရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းပေါ်ကိုဥတည်နေတယ်ပေါ့ဒါတော်တော်များများလဲမြင်နိုင်တဲ့အနေအထားပါဆိုတော့အဲ့တော့ဒီအခြေအနေကနေဘယ်လိုရှောင်လွှဲမလဲပေါ့တော့ဒီအနေအထားမှာတော့ဟိုကျွန်တော်မြင်တာတော့နောက်ဆုံးမှာတော့လဲတွေးဆုံဆွေးနွေးရင်းနဲ့ပဲဟိုလမ်းဇက်သိမ်းရမှာပါ 所以咱们最少存着一两个抓物出来，这方面呢，这多少我看看我们今年余额我们六千万嘞。
OK， 哎，最少存着一两匹货在白路，这个路啊，绝对路啊，没六千万嘞。
OK， 第三批的话的话呢，起码拍下来哈，这多少都走那了，没主要的哈，真鲜美都走嘛嘞。所以大家那拍摄龙啊。哦，现在家呢拆的路哇，那住那么差呢，住那么穷呢，那屋，这路现在没有办法，那拍摄路去哪的那他嘛，孙女也让娘们给乌鸡哪的那他洗吧嘞，做工那他嘛咯，哎路那他撇皮了我他表啊开的，啊那他没有吧，做那都国家了嘞，都穷人家的嘛我，住的偏，你把他们嘞，人家那个也，我啥乱毛布的，伢的人家没有我，啊住的偏菲律宾嘛，撇在看着咯，美利坚库那家，咱们那也蛮古树我。啊，没那多的米出来，还没有足够两年来烤土皮，还怀疑有不来的路没完哦。哎，路没有两年，自己的国家，哦，把他们搞开怕干嘛？说哎，那没有出来嘞，收入线来表面表来没有，无地来嘛嘞。说那都苦啊咯，地价他妈是的，好钱在的呀，别没别的我，没别的我，没老多来看没有嘛嘞，但表面表来没有，皮肤啊拉拉的奇怪嘞。说我见到路你他妈咯。我叫他们在光飞过，然后我今晚我了找到右边看的那条线嘞，第六那条嘞啊，撇破嘞，老老在找到看的那条线吧。
是吧？光最近表示说，高安拍片过来，哎，马哥说，麦刚啊，那时候看那条路，马那个马，实在过一路跑下边上面，路不都是吧？在，主要这个这边跑下线路比较嘞，走路嘞，跑下路么么个，老是那边么那个，实在跑嘛。
这可惜啊，个咯，这有个就那人家嘞嘛。我眼里瞄眼目的哟，那都个就是话要做到急急忙忙洗白嘞。哎咯，那都个叫做只有个嘞，做些 leverage 啵，那做些我把我们嘞 PR 变来嘞刷啊这种的也来洗白嘞。但咩啊，过年他妈的，过那叫做孙女嘞，刚改拍个龙牛啵，哎龙牛，我叫做现在六部你他嘞，几乎六天嘞，都你那个咯，我这车身啥子啊，叫么？就是平常我平常嘞。不出于能安逸呢，可把这空给啥的嘞？太尊生啥味道呗？就给啥来没路，就那么样怎么
样？所以这边个，你虽然那在没有三年嘞，都是白骨个，我那表表上拉入水上平台没，因阿主席也都提嘛子啦。
啊，我的他妈，就那路 movement 的古龙机表没顺，我刚上 movement 新的路片的那个，所以那路面的嘞，南毛穿的嘞，等你等你下来，我 Facebook 过嘛。弄着木里啊来洗的，所以咯，路里啊，底下咯没看见人那个，我骗你的，你查没我咯。所以你查没我咯，见到面呢，不他妈来嘛咯，我南方有人不，咱们拍路标给买来，这边呢，啊，我爷爷奶奶呢，东边呢，啊，你查没骗喇叭嘞？所以哎，你查个嘞，我见到面呢，不老张家的手表，我苦干人家没来说，说这个表开把的。
听你老老人嘛，没骗人的无损。哎，今年要让不老家么嘞，不老成员么嘞？哎，今年等几下咯，爸妈没见，婆婆娘娘接多一批钢片嘛，我讲的呢。
好，该怎么样？啊，就这边这一年子完了，西瓜一把呗。我叫那路公费撇在旮旯嘛嘞，我啊，地那个那个破地的啊，干嘛那啦不？你妈西瓜一就这副个 0.5% 么，西面路我总在开那里西瓜嘞。所以过年他妈了，西瓜一啊，龙啊，一子路撇多把嘞。所以叫那今年。西瓜别家家了，叫那路没乱没注意，叫我们那他西边路去买嘞。那都过叫那我一年没有那目的啊嘞，叫那路是伢呢，脱多一手吧都。啊，那种走路那个变那不我们西瓜。哎呦，我按那等于是在的路段家那个，走路比如路路超看好么咯？就我叫那路 populist policy 路搞的不像那走路的街那好路边的还没有，第二他们来路铺多少看没路钱嘞？啊，过去的嘛多少有哦，销售啊提价呢，那他骗你玩嘞。所以说，哎，你他妈的，就那真的，就那都西瓜一样的，土生萝卜，你他西的路就那么那个。
是啊，那在没有三千的白马，刚刚路安尼的，所以给下人把这比较来没劲嘛的。哎，给下不走偏那来，这个说第一天嘛，没有 democracy， 反正我他看那路一边没好铺过来 ，democracy 松松下来后，看别那路在爬爬的。哎，说没有 democracy， 反正过过之后啊。democracy 呢，不得比着，只要在工作目边上里面破路，来看家里我们听嘛啦。
哎，过年他妈的，我表面说了些 ，NLD 宝马哟，中山书记宝马哟，每个人偷大的，伢一起吧嘞。这边嘛嘞，我主要偷看嘞， 没别个的路里啊咯，都呢在呢西东泥塘吧呗。所以泥塘嘛咯，我那天刚上午别出来嘞，老老在嘛都罗表布开办嘞。我见到罗古江里啊嘞开开个，别不那个 Facebook 播嘛，不就那么地的路里啊，我一家吧，写家吧，我叔叔不拆办嘞，啥子片嘞？不就那不要白路里水泥泥嘛么地方嘞？我见到罗高塔啦、包装嘞、江北路包装的啊片的吧嘞。所以那都看见了。我就那路就江西了啵，喏，我撇那那里，我吃边没水里没水嘞，路里啊，古城嘛，看咱们这边呢，看见了，那趟那那那他深沙井那那他来没西瓜，所以一路那他没把了，那他刚上不保护出来嘞，就老开门路去买。
那么古城那地方木里包嘞，全家比较单机那边那排龙，这个开人家五马表演，全那个开的路包嘞，那排龙啊，把路上伢罗来搬家比说嘛，也家买钱的撇多比输赢多。那么那个那个一看见的嘛，通常不牛在这头不冲浪来买路，苗岭买水哦，苗岭还是光不进。
哎，那嘞，就今朝你那个罗老师就说总得不看白了呀？第一，咱们这小编经验，楼下目击的口必然嘛，我那个一把第一的口过，那二是一的口包了再把嘞，本来楼下目击的啪嚓啪啦把第一包完嘞。那现在现在，咱们楼下木片拉的，看那地把地包拉的包喏。哎，那古叫咱们那啥的，古楼下木几样的哟。他比嘛，那他不如把地牛，不如牛大爷，俺还是记得古包拉木来包。所以，一路还没有了，老老实实提着叫那崩破路没压的包过来。
တံခါတော့မြမအရေးတုံးသက်သူဥအောင်သူငိမ့်နဲ့ဥကျော်ဇန်သားတို့ဆွေးနွေးတုံးသက်ထားတဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဘုညာရဲ့အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ VOA American တံခါနေမြမဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဗုဒ္ဓဘုညာရဲ့အတန်လွင့်အစီအစဉ်တွေအဆုံးသတ်တော်မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
CNN သတင်းဌာနရဲ့နိုင်ငံခံရေးအကြီးအကဲသတင်းတော် Clarissa Ward နဲ့ရုပ်သံသတင်းအဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆီယနာဒိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအစိုးရအမျိုးသမီးတဦးအိမ်စစ်တပ်လုံခြုံရေးအင်အားအများပြားပါရင်တန်းနဲ့လိုက်ပို့ချိန်တွင်ပတ်ဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးတီးကန့်ကွက်ခဲ့ကြတယ်လို့အဲဒီနားမှာနေထိုင်သူဒေသခံတူကအပြောအယူပြောပါတယ်။စစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့ကြားမှာပဲနိုင်ငံအနှံ့မှာဆန္ဒပြပွဲတွေဆက်ရှိနေပါတယ်စစ်တပ်ကအနာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကထင်းထင်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဗီဒီယိုထဲမှာတွေ့ရတဲ့လောက်ကတော့ကျန်းမာရေးကောင်းမွန်ရပြီးရှေ့နေတဲ့အမှုတွေအဖြစ်အကျိုးဆောင်ရှိနေတဲ့တရားတွေ့ရဖို့တောင်းဆိုခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေအဖွဲ့ဝင်ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှိနေတူဦးဖြစ်သူဒေါ်မင်းမင်းစိုးဟာနေပြည်တော်ကရဲစခန်းတစ်ခုမှာဒေါက်ဆန်းစုကြည်ကိုဗီဒီယိုဆက်သွယ်ရေးကနေတစဉ်ဒီကနေ့တွေ့ဆုံဝင်ရခဲ့တာဖြစ်ပြီးအမှုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြောဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်အစိုးရဝန်ထမ်းတွေကအရေးပေါ်အခြေအနေမှာတာဝန်ထမ်းဆောင်ဖို့မလိုတဲ့ဝန်ထမ်းတွေနဲ့မိသားစုဝင်တွေပြန်ထွက်ခွာကြဖို့နိုင်ငံရေးဌာနကအင်္ဂါနေ့မှာညွှန်ကြားထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကထုတ်ပြန်ထားတဲ့ကိုယ်သဘောဆန္ဒရှိရင်ပြန်ထွက်ခွာနိုင်တဲ့ညွှန်ကြားချက်ကိုအခုတော့ထွက်ခွာဖို့ညွှန်ကြားချက်အဖြစ်ပြောင်းလဲထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူထားတာကိုတုံ့ပြန်တဲ့အနေနဲ့နောက်ထပ်အကူအညီပေးတာကိုရပ်ဆိုင်းထားလိုက်ပြီလို့ဂျပန်နိုင်ငံသားဝန်ကြီးကကြေညာတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတချို့ကလုပ်သလိုဒဏ်ခတ်အရေးယူတာမျိုးတော့မရှိပါဘူးခင်ဗျာ
။မတ်လ31ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမမတစင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Chastan Mock ဖြစ်ပါတယ်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00အထိလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်လန်းချမ်းမြေ့ကြပါစေဘေးကင်းကြပါစေလို့ VOA မြန်မာပိုင်းရဲ့မိသားစုကိုစားဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ရှင
် This program has come to you from